ပါကစ္စတန်နိုင်ငံမှာသဘာဝ BNA နဲ့ရင်ဆိုင်နေရခြင်းမှာနိုင်ငံခြားခရီးထွက်ဖို့ဆုံးဖြတ်ခဲ့တာကြောင့်အကြီးအကျယ်ဝေဖန်ခံခဲ့ရပြီးတဲ့နောက်သမ္မတအာဇစ်အလီဇာဒါရီဟာရေဘေးတင်ဒေသတွေကိုပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံခိုင်ဘာပက်တွန်ခွာပန်ဂျပ်နဲ့စင်ပြည်နယ်တွေမှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းမုတ်တုံမိုးတီးထန်စွာရွာရေလွှမ်းခွေရွာကနေလူ1600ရဲ့မင်းတေဆုံးခဲ့ရပြီး14သန်းကျော်ရေဘေးဒုက္ခသည်တွေဖြစ်ခဲ့ရပါတယ်။အဲ့ဒီရေဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအမိုးအကာနဲ့တန့်ရှင်းတဲ့တောက်သုံးရည်အပါအဝင်ချက်ချင်းအကူအညီတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂကနေအရေးပေါ်ရန်ပုံငွေဒေါ်လာတန်ပေါင်း460လိုအပ်တယ်လို့မြစ်တာရက်ခံထားပါတယ်။မစ္စတာဇာရာရီဟာတောင်ပိုင်းစင်ပြည်နယ်ကစူကာမြို့ကိုကြာသပတေးနေ့ကတွားရောက်ခဲ့ပြီးအစိုးရကရေဘေးဒုက္ခသည်တွေအတွက်ကူညီရေးအစွမ်းကုန်ကြိုးစားပေးနေပါကြောင်းအားပေးစကားပြောဆိုခဲ့ပါတယ်။ချိန်ထဲမှာပဲပန်ဂျပ်နဲ့စင်ပြည်နယ်တွေမှာရေထက်ကြီးမဲ့သတိပေးချက်ထုတ်ပြန်ထားရပြီးပန်ဂျပ်ပြည်နယ်မူဇာဖရာဂါမြို့ကလူ၄သိန်းတဲ့မင်းအကိုဘေးလွရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဝန်ကြီးချုပ်ယူဆပ်ရာဇာဂီလာနီကတော့အနောက်တောင်ပိုင်းဒေသကရေဘေးတင်ဘလူချီစတန်ဒေသကိုမင်းအကသွားရောက်ကြည့်ရှုအားပေးခဲ့ပါတယ်ရှင်။